ဒီကနေ့မနက်ပိုင်းမှာကုခန်မြို့နယ်ရွှေမော်ရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL ကသတင်းထုတ်ပြန်တယ်လို့ဒေသခံတွေရဲ့ပြောပြချက်အရလည်းသိရပါတယ်။ဒီကနေ့မနက်ပိုင်းကရွှေမော်ရွာဘက်မှာတိုက်ပွဲဖြစ်ပွားတယ်ဆိုတာကိုကြားမိတယ်လို့ကုခန်မြို့ကအမည်မဖော်လိုတဲ့ဒေသခံတို့ကပြောပါတယ်။
အဲ့ဒီရွှေမော်ဘက်ကလူတွေမေးကြည့်တော့ဟုတ်တယ်ဒီမနေ့တုန်းကထိတွေ့တိုက်ပွဲဖြစ်ကြတယ်ပေါ့ဒါမဲ့ရွာထဲမှာတော့မဟုတ်ဘူးတဲ့တို့ဒီဟိုဘာလဲတရငယ်ရွာရွာတည်းကရှောင်းတာပေါ့နော်စစ်တပ်ကလည်းတို့လှုပ်ရှားလာတဲ့အပေါ်မှာမို့ဒီမှာတို့စစ်တပ်ပွဲဖြစ်တယ်တဲ့တမင်တက်တဲ့ခြုံခုတိုက်ခိုက်ကြလို့ဖြစ်တာမဟုတ်ဘဲနဲ့တို့သွားရင်းနဲ့ဖြစ်သွားတဲ့ပုံစံပေါ့
တမရစစ်ကြောင်းဟာကုခိုင်မြို့နယ်ရွှေမော်ရွာထဲမှာတရင်ကုန်းညနေပိုင်းလောက်ကရောက်လာကြပြီးညအိပ်ရနာခဲ့တယ်လို့သိရပါတယ်ဒီကနေ့မနက်အစောပိုင်းလောက်မှာရွာကနေဆက်လက်ထွက်ခွာသွားကြပြီးတမိုင်လောက်အကွာတော်ရဲရောက်တော့ TNL နဲ့တိုက်ပွဲဖြစ်ပွားခဲ့ကြတယ်လို့ရွှေမော်ရွာဒေသခံတူကပြောပါတယ်
။ဟုတ်လားဆက်လာတော့သူကငကိုဒီမှာရှိတာပေါ့လေ။ရှိတာဆိုရွာမှာတော့မဟုတ်ဘူးတော့အစောမှာပေါ့။ရွာနဲ့ဆက်တမိုင်ကွာလောက်မှာပေါ့လေ။တော့ပေါ့။လာမှဒီဘလောင်တွေကဒီမှာပမာတမတို့ဆက်လာတဲ့အခါမှာသူကဤတာပေါ့။အဲခဏလေးပါပဲ။ကျဆူသွားတာပေါ့လေ။နောက်ဒီဘေးကလည်းဒီဘေးကဆူသွား။ကျန်လာလိုက်တော့ပေါ့ဟိုဘလောင်ဖွဲ့ပြန်ဆူသွားတာဒီဘေးလေး။ဆူသွားတော့ပေါ့ရပ်ဖွဲ့လည်းမသိခဲ့ဘူး၊ယူအားလည်းမသိခဲ့ဘူး။နောက်ဒီနွားရှေးလေးလည်းမသိခဲ့ဘူး။အဲမသိခဲ့ဘူးဆိုတော့ဒီဘလို့မှရှိမရှိနေရဖြစ်တာပေါ့လေ။တနေ့ကနေညတော့ယူအားကမှအေးတာပေါ့ဒီ။အဲယူအားအေးတဲ့မှသူ့ကိုသွားတဲ့အချိန်ပေါ့လေ။ယူအားနဲ့ဖဲ့တဲ့မှသမိုင်းလောက်ကွာတဲ့ခါမှာဟိုကောင်ကတောက်ပြီးတော့ပြစ်တာပေါ့လေ။
ဒီနယ်လေးဘက်ကတော့သူတို့တက်စကန်ရှိရာကိုမြန်မာစစ်တပ်ကလာတိုက်လို့အခုလိုတိုက်ပွဲဖြစ်ပွားရတာလို့သတင်းထုတ်ပြန်ပါတယ်။ဒီနယ်လေးသတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်းကျော်ကတိုက်ပွဲဖြစ်ပွားရတယ်ပတ်သက်လို့အခုလိုပြောပါတယ်
။ကုခတ်မြို့နယ်ကျူမော်ကြီးကအထက်ကျွန်တော်တို့စခန်းထဲမှာရှိတဲ့ဒီဖြစ်ပွားတဲ့တော့ဒီမြို့ဝတ်တော်တက်လာတော့ကျွန်တော်လည်းဒီမှာကုခတ်ပြည်ကရာဖြစ်ပါတယ
်။ဟုတ်ကဲ့ဒီမနေ့ကမင်းတို့ဆက်လို့ဖြစ်ပေါ်မှာအဒီကံဝါရောဒီနဘရောမရှိဘူးတော်မြန်မာတမနာရောမတည်ရ
ဘူး။ညဉ့်ရီလုံငန်းစဉ်ရမြောက်ပိုင်းတိုင်းသားလက်နက်ကိုင်အဖွဲ့၃ဘွဲဖြစ်ကြတဲ့ AATNL နဲ့ MMDA တို့ကနိုင်ငံရေးနည်းလမ်းနဲ့အမျိုးသားပြည်လည်တည်မြဲရေးနဲ့ညဉ့်ညဉ့်ဖြစ်စဉ်မှာပါဝင်သွားမယ်လို့ဒီဇင်ဘာလ၁၂ရက်နေ့ကကြေညာချက်ထုတ်ပြန်ထားတယ်လို့အဲဒီကြေညာချက်ကိုလည်းအစိုးရညဉ့်ညဉ့်ကော်မရှင်ဘက်ကကြိုးစားထောက်ခံတယ်ဆိုပြီးအဲဒီနေ့စွဲနဲ့ပဲကြေညာချက်ကိုပြန်လည်ထုတ်ပြန်ထားပါတယ်။ဒီကနေ့မနက်ပိုင်းကုတ်ခိုင်မြို့နယ်မှာတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့စီဖုန်းနဲ့ဆက်သွယ်မေးမြန်းကြည့်ပေမဲ့လည်းပြန်လည်ဖြေကြားတာတော့မရှိခဲ့ပါဘူး။ဒီဇင်ဘာလ21ရက်နေ့ကလည်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကတိုင်းစစ်နာနာချုပ်၅ခုတို့မှာဒါမဲ့2019ခုနှစ်အပိဓာကိုပိုင်းအထိစစ်စင်ရေးလှုပ်ရှားမှုတွေရပ်ဆိုင်းထားမယ်လို့ကြေညာချက်ထုတ်ပြန်ပြီး၃ရက်မြောက်နေ့မှာအခုလိုတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။မြောက်ပိုင်းတိုင်းစစ်နာနာချုပ်အရှိမြောက်တိုင်းစစ်နာနာချုပ်အရှိပိုင်းတိုင်းစစ်နာနာချုပ်အရှိလယ်ပိုင်းစစ်နာနာချုပ်နဲ့တတိကံဒေသတိုင်းစစ်နာနာချုပ်တို့မှာစစ်စင်ရေးတွေမရှိတော့ဘဲ NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တပ်ဖွဲ့ချင်းစီအလိုက်ဆွေးနွေးညှိနှိုင်းမယ်လို့တပ်မတော်ရဲ့ထုတ်ပြန်ချက်ထဲမှာပါရှိပါတယ်။ကိုခိုင်မြို့နယ်ဟာရှမ်းပြည်မြောက်ပိုင်းဒေသဖြစ်တဲ့အတွက်အရှိမြောက်တိုင်းစစ်နာနာချုပ်နယ်မြေထဲမှာပါဝင်ပြီးအဲ့ဒီနယ်မြေထဲမှာ KIA ကချင်းလက်မျိုးရေးအဖွဲ့ TNL တောင်းပလောင်အဖွဲ့နဲ့ MMDA ကိုကန့်အဖွဲ့တို့လှုပ်ရှားတဲ့ဒေသဖြစ်ပါတယ်။တမရဘက်ကတဆန်ရစစ်ဌာနချုပ်နယ်မြေတွေမှာစစ်စင်ရေးလှုပ်ရှားမှုတွေရပ်ဆိုင်းထားမယ်ဆိုတဲ့ထုတ်ပြန်ချက်ကြောင့်ဒေသခံတိုင်းသားတွေဝမ်းသာနေကြချိန်မှာအခုလိုနောက်ထပ်တိုက်ပွဲတွေဆက်လက်ဖြစ်ပွားမှာကိုစိုးရိမ်နေရတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ